Mandalay မှာဒီကနေ့ဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မကင်းဖြစ်တဲ့အကြောင်းရန်ကုန်ခြေဆိုင်အမေရိကန်ကနေဒါနဲ့ပြည်သက်တန်ရုံတို့ကအတီးအတီးထုတ်ပြန်ခဲ့ကြပါတယ်။ Mandalay မြို့မှာဒီကနေ့ရဲသားတွေတေဆုံးဒဏ်ရာရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တန်ရုံကပြောပါတယ်။စစ်မဲ့ရေးရာတင်းမာလာနေတဲ့အပေါ်ဆိုရင်ပြီးအကြမ်းဖက်မှုရပ်တန့်မှုလည်းအမေရိကန်တန်ရုံကတောင်းဆိုထားပါတယ်။ Mandalay မှာဖြစ်ခဲ့တဲ့မြို့ပြတိုက်ပွဲတွေဟာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ရတဲ့လူသေဆုံးမှုကိုထပ်တိုးစေခဲ့တဲ့အကြောင်းဒီအကြတဲ့တွေကိုအဆုံးသတ်နိုင်ဖို့အတွက်ယုံကြည်စိတ်ချရပြီးရေရှည်တည်တံ့တဲ့လုပ်ငန်းစဉ်တွေကိုအမြန်အကောင်အထည်ဖော်ဖို့အခြေခံလူ့အခွင့်အရေးကိုလေးစားဖို့2020နိုဝင်ဘာရွေးကောက်ပွဲမှာပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားဖို့နဲ့အာဆီယံအစည်းအဝေးသဘောတူညီမှု၅ချက်ကိုအကောင်အထည်ဖော်ဖို့အရေးကြီးလိုအပ်နေတယ်ဆိုတာမန္တလေးမြို့အဖြစ်ပြက်တွေကမိမောင်းထုတ်ပြနေတယ်လို့ရန်ကုန်ပြည်နယ်တန်ရုံကလည်းထုတ်ပြန်ပါတယ်မန္တလေးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ခိုးလုံနေတဲ့အိမ်တလုံးကိုစစ်တပ်ကဝင်ရောက်စီးနင်းရာကနေအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဒဏ်ရာအပြင်းထန်ရခဲ့ပြီးတော့ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးပြီး၈ယောက်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်အခင်းဖြစ်တဲ့နေရာကိုလာပစ်တဲ့ကားတစ်စီးမောင်းအပြည့်မှာလျှက်စစ် Transformer နဲ့တိုက်မိပြီးကားပေါ်ပါ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးတဲ့အကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့လိုပြစ်ခတ်မှုနဲ့တိုက်စိုးမှုတွေရှိခဲ့တဲ့ကြားမှာပဲမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့တယ်လို့ရန်ကုန်မှာလည်းလူငယ်တွေကလျှက်ရက်ပြက်တပိတ်နဲ့ဆန္ဒပြခဲ့ကြပါတယ်ဆီယနာဒေမီနောက်ပိုင်းဇွန်လ20ရက်နေ့အထိဆိုရင်တည်ဆုံသူပေါင်း893ယောက်ရှိပြီဖြစ်တယ်လို့လက်ရှိအချိန်ထိဖမ်းဆီးခံထားရသူ9000ကျော်ပြီလို့နိုင်ငံရေးကျင်းသားများကကြေညာဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီတည်ဆုံသူအရေအတွက်ဟာချက်ကားထားတာလို့တုံ့ပြန်ပြောဆိုထားပါတယ်